မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝက်လက်နက်ကိုင်ပြည်ပခါတွေမှာကလေးငယ်တွေလူကုန်ကူးခံရတဲ့အခြေအနေကတော့တိတ်ကိုဆိုးဝါးနေပါတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ကလေးငယ်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြည့်ပြည့်စုံစုံဖော်ထုတ်တင်ပြနိုင်တာလည်းမရှိသေးဘူးလို့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာတစ်ကထောက်ပြလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်ထားတဲ့ကလေးငယ်များနဲ့လက်နက်ကိုင်ပြည်ပခါဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာနဲ့အတူအမျိုးသမီးနဲ့ကလေးငယ်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ဆိုင်ဟန်မော်လူလီတို့ပြုစုခဲ့တဲ့အစီရင်ခံစာကိုမနေ့ကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အဆင့်မြင့်အစည်းအဝေးတွေမှာတင်ပြခဲ့ကြတာပါမြန်မာ၊လီဗျာ၊ကိုလံဘီယာ၊ယူကရိန်း၊ဆူဒန်၊စီးရီးယား၆နိုင်ငံနဲ့အာဖရိကချက်မြဝမ်းဒေသတွေမှာကလေးငယ်တွေကြုံနေရတဲ့လူကုန်ကူးမှုအခြေအနေကိုအဓိကသုံးသပ်ပြီးတော့ရေးထားတာဖြစ်ပါတယ်။ကလေးငယ်တွေဟာလူကုန်ကူးရောင်းစားခံရတဲ့တစ်ချိန်တည်းမှာပဲဆိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေကိုကြုံနေရပြီးတော့အဲ့ဒီထဲကမှချိုးဖောက်မှု၆ခုကိုအဓိကတွေ့ရပါတယ်လို့အစီရင်ခံစာကထောက်ပြပါတယ်ရှင်။